်နိုင်ငံဟူပဲပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တင်းနင်းကနေနေမှာနောက်ထပ်လူ56ဦးသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ350ရှိသွားပြီဖြစ်ကြောင်းဒေသဆိုင်ရာကျန်းမာရေးကော်မရှင်ကတင်းနင်းကနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အဆိုးရဆုံးကူးစက်ဖြစ်ပွားရာဝူဟန်မြို့ရှိတဲ့ဟူပဲပြည်နယ်တွင်တင်းနင်းကနေကဗိုင်းရပ်စ်ကူးစက်ခံရသူပေါင်း2103ယောက်ထပ်မံတွေ့ရှိရကြောင်းလည်းပြောဆိုပါတယ်။ဟူပဲပြည်နယ်တဲကဝူဟန်မြို့ကိုသတင်းပတ်နဲ့ချီပိတ်ထားတာဖြစ်ပြီးဝူဟန်နဲ့ကီလိုမီတာ800အကွာကဝမ်ဇိုးမြို့ကိုလည်းပိတ်ပင်နေအကြောင်းတရုတ်အာဏာပိုင်တို့ကကြေငြာကြေညာကြေညာပါတယ်။ဖိလစ်ပိုင်နိုင်ငံကအမျိုးသားတဦးလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်ကြေငြာကြေညာကသေဆုံးခဲ့ရပြီးဒါဟာဆိုရင်တရုတ်ပြည်ပြင်ပမှာကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်တဲ့အစိုးပိုင်းအချက်လက်တွေကိုဖုံးကွယ်ထားခဲ့တယ်ဆိုပြီးဝူဟန်ဒေသခံတွေအပါအဝင်သတင်းတွေမှာရှင်းညွှန်းဖော်ပြနေကြပါတယ်။ဒါ့အပြင်ဒီဇင်ဘာလတုန်းကဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးပြောဆိုချတဲ့ဆရာဝန်တွေအပါအဝင်လူအများပြားကိုတရုတ်အစိုးရကဖမ်းဆီးမယ်ဆိုတဲ့အကြေချင်းချောက်ခဲ့တယ်ဆိုပြီးလည်းသတင်းတွေမှာဖော်ပြကြပါတယ်။ဒီဇင်ဘာလတုန်းကဗိုင်းရပ်စ်စတင်ဖြစ်ပွားခြင်းအကြောင်းကို VOA Mandarin ဌာနကိုပြောပြတဲ့ဝူဟန်မှာနေထိုင်သူအမေရိကန်နိုင်ငံသူတဦးကတော့ဒီကောလာဟလတွေကတရုတ်အင်တာနက်တွေမှာပြန့်နှံ့နေကြတာလို့ဆိုပါတယ်။ဒီသတင်းတွေဖြန့်နေသူကိုရှာဖွေဖမ်းဆီးဖို့မြို့အုပ်ချုပ်ရေးအဖွဲ့ကရဲတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့လည်းသူမကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစောပိုင်းကာလမှာတရုတ်အစိုးရရဲ့တုံ့ပြန်ကိုင်တွယ်မှုကဒီကူးစက်ရောဂါကြီးပိုပြီးတော့ဆိုးရွားသွားစေနိုင်တယ်လို့ညွှန်းညွှန်းထားတဲ့သတင်းတစ်ပုဒ်ကိုလည်း New York Times ကသတင်းဖတ်ကုန်ပိုင်းမှာရေးသားခဲ့ပါတယ်။